2015ပါတီစုံအထွေထွေရွေးကောက်ပွဲမှာသမရဦးသိန်းစိန်နဲ့ဒုသမရဦးညံထွန်းတို့ပါတီကိုစားပြုဝင်ရောက်ရှင်မြိုင်တော့မှာမဟုတ်ဘူးလို့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတရားဝင်ကြေညာလိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးတူဦးအပါဝင်သမရရာကိုစလဲ60လောက်ဟာလဲရွေးကောက်ပွဲမှာအယက်သားအဖြစ်ပြောင်းလဲအရွေးခံမှုအဆိုပြုထားတယ်လို့လည်းပြောပါရယ်။တရင်အပြည့်စုံကိုတော့နေပြည်တော်မှာကိုရိုင်းသွားရောက်တရင်ယူနေတဲ့ VOA တရင်ထောက်အမေခါကအခုလိုပေးပို့ထားပါရယ်ရှင်။
သမရနဲ့ဒုသမရတို့ဟာပြည်ခိုင်ပြိုးပါတီကနေဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်တဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရားဝင်ထုတ်ဖော်ပြောဆိုလိုက်တာပါသမရဦးသိန်းစိန်2010တုန်းကကိုစားပြုရှင်ပြိုင်ခဲ့တဲ့စဘူတီရိမဲဆန္ဒနယ်ကိုတော့ဒီနေ့ရွေးကောက်ပွဲမှာလက်ရှိဆက်သွယ်ရေးဝန်ကြီးဦးမြတ်ဟိန်ကရှင်ပြိုင်မှာဖြစ်တယ်လို့ပြည်ခိုင်ပြိုးပါတီဗဟိုအလုံးမှုဆောင်ဦးသိန်းစွေကပြောပါတယ
်သမရလေးမပြိုင်ဘူးဒုတိယသမရဦးမြတ်တော်လည်းမပြိုင်ဘူးလို့ပဲသူတို့နားလည်ပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်60အရသမရအနေနဲ့ရွေးကောက်ခံမဲ့သူဟာပါတီကိုယ်စားလှယ်လောင်းတက်ဦးဖြစ်ဖို့မလိုဘူးလို့ပြဋ္ဌာန်းထားတဲ့အတွက်သမရဦးသိန်းစိန်အနေနဲ့နောက်တစ်ကြိမ်တက်တန်းအတွက်အရွေးချယ်ခံမခန်းဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူးလက်ရှိမှာအာဏာရပြည်ခိုင်ပြိုးပါတီကနေလက်ရှိအစိုးရအဖွဲ့ဝင်ပါတီဝင်ဟောင်း23ယောက်ပြန်လည်ဝင်ရောက်အရွေးခံမှာဖြစ်ပါတယ်ပါတီဝင်မဟုတ်တဲ့လက်ရှိအစိုးရအဖွဲ့ဝင်23ယောက်ဟာလည်းပါတီကိုစားပြုဝင်ရွေးခံမယ်လို့ပြည်ခိုင်ပြိုးပါတီကအထွေထွေတွင်းရင်းဦးမောင်မောင်သိန်းကပြောပါရယ်ပြင်ပကတတိပညာရှင်အထင်ကရပုဂ္ဂိုလ်69ဦးဟာလဲပါတီကိုစားပြုဝင်ပြိုင်မယ်လို့ဦးမောင်မောင်သိန်းကပြောပေမဲ့ဝင်ပြိုင်မဲ့သူစရင်တိကျကိုတော့ထုတ်ပြန်နိုင်ခြင်းမရှိသေးဘူးလို့ပြောပါရယ်လက်ရှိအစိုးရအဖွဲ့တွေအပြင်လာမယ့်2015ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီကနေဇာတုမြင့်တာဝန်ထမ်းဆောင်ခဲ့ဘူးသူတက်မတော်တာဟောင်း59ဦးလဲဝင်ရောက်ရွေးချယ်ခံမှာဖြစ်ပါတယ်ဒီလိုတက်မတော်သားဟောင်းတွေဝင်ရောက်ရှင်ပြိုင်ရွေးချယ်ခံရမှာနေရာရွေးချယ်မှုနဲ့ပတ်သက်ပြီးပြည်ခိုင်ပြိုးပါတီကအထွေထွေတွင်းမှုဥမောင်မောင်သိန်းကအခုလိုပြောပါရယ
်အဓိကအပြင်တော့တက်မတော်ကိုယ်စားလှယ်ဒီနံပါတ်1သူတို့ရဲ့မွေးရာဇာတိနေရာမှာပြပါလေနံပါတ်2ကတော့သူတာဝန်ထမ်းဆောင်ခဲ့တဲ့အချိန်မှာဒေသခံပြည်သူတွေကသူတို့ရဲ့ဆောင်ရွက်ချက်တွေကိုအတိမတ်ပြုလို့မှတောင်းဆိုတာရှိပါတယ်အဲ့လိုနေရာမှာရွေးချယ်ပါတယ်
လာမယ့်2015ရွေးကောက်ပွဲမှာပြည်အောင်စုအစဉ်ပြည်သူ့လွတ်တော်မှာတက်မတော်သားဟောင်း19ဦးအမျိုးသားလွတ်တော်မှာတက်မတော်သားဟောင်း9ဦးတိုင်းလွတ်တော်မှာတက်မတော်သားဟောင်း33ဦးပေါင်း59ဦးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ဒီလိုလက်ရှိအာဏာရပါတီရဲ့မှာတက်မတော်သားဟောင်းတွေနဲ့ဝင်ကြီးတွေပါဝင်ရှင်ပြိုင်မှာဖြစ်ပေမဲ့လာမယ့်ရွေးကောက်ပွဲကိုပြီးခဲ့တဲ့နှစ်ရွေးကောက်ပွဲလိုအများဆုံးအနိုင်ရရှိမယ်လို့မထင်ကြောင်းပြည်ခိုင်ပြိုးပါတီကအထွေထွေတွင်မှုဦးမောင်မောင်သိန်းကအခုလိုပြောပါတယ
်။နောက်2020လုံးကတော့ကျွန်တော်တို့က86ရာခိုင်နှုန်းကျော်နိုင်ငံရဲ့သို့တော့လည်းဒီနေ့အခု2015မှာတော့ဒီလိုမျိုးတော့မရနိုင်ဘူးကျွန်တော်တို့အဲ့လောက်တိတော့မပြောမှန်းပါဘူး။သို့တော့ဒီနေ့ထိုက်တဲ့အချိုးအခုတော့ကျွန်တော်တို့ရနိုင်တယ်ကျွန်တော်တို့ကျွန်တော်တို့ယုံကြည်ပါတယ်ညှို့လေးဆို
လာမယ့်2015ရွေးကောက်ပွဲကိုပြည်ခိုင်ပြိုးပါတီကနေကိုယ်စားလှယ်တထောင်ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ဒီမှာကချင်နဲ့ရှမ်းပြည်နယ်မှာရှိတဲ့မဲဆန္ဒနယ်30ကျော်ကိုမိဖက်ပါတီတွေအတွက်ဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ပြည်ခိုင်ပြိုးကတရားဝင်ထုတ်ဖော်ပြောဆိုထားပါတယ်။